ပါကစ္စတန်နိုင်ငံမှာတက်ကလေးမှာအကျန့်ဖက်တိုက်ခိုက်ခံရတဲ့အကြောင်းတွေကိုချင်းချောက်မှုတွေလှုပ်လာတဲ့နောက်ပိုင်းခိုင်ဘာပတ်တုံခေါ်ခဲနဲ့ကဒေသတချို့မှာကျောင်းဆရာတွေကတနက်တွေဆောင်လာကြပြီးစာသင်ခန်းနဲ့အထိယူလာနေကြပါပြီ။ပြီးခဲ့တဲ့လတုန်းကခြားစတန်းမျိုးကဘာချခန်းတက်ကတော့မှာကျောင်းသားအများစုပါတယ်လူပေါင်း20တယောက်တည်ဆုံးခဲ့တဲ့အကျန့်ဖက်တိုက်ခိုက်ခံမှုနောက်ပိုင်းပါကစ္စတ န်း9ယောက်ကိုတတ်တိခဲ့ပြီးတဲ့နောက်တနှစ်ကြာမှာဘာချခန်းတက္ကသိုလ်မှာတိုက်ခိုက်ခံရတာပါပြီးခဲ့တဲ့သတင်းနှစ်ပတ်အတွင်းကျောင်းတွင်လည်းလူပေါင်း5000ကျော်ဟာတနက်ကင်ဆောင်ခွင့်လျှောက်ထားခဲ့ကြပြီးလျှောက်ထားသူတွေအတွက် license နဲ့ထုတ်ပေးခဲ့တယ်လို့ခရိုင်မြို့ရဲ့ patch work အာဏာပိုင်တွေကပြောပါတယ်ချာစတာတက္ကသိုလ်ပြစ်ခတ်မှုနောက်ပိုင်းကျောင်းဆရာတွေနဲ့ပညာရပ်အများစုပေါင်းလူတော်များများကကိုယ့်ကိုယ်ကိုကာကွယ်ဖို့အတွက်တနက်တွေလာဝဲကြတယ်လို့တနက်ဆိုင်ပန်ရှင်တယောက်က VOA ကိုပြောပါတယ်ပါကစ္စတန်ကကျောင်းတွေကိုလည်းအမြင့်ဆုံးအဆင့်သတိပေးချက်တွေထုတ်ပြန်ထားတာပါကျောင်းအုပ်ချုပ်ရေးအဖွဲ့တွေကိုလည်းလက်နက်ကင်အဆောင်တွေငှားထားဖို့နဲ့ကျောင်းပတ်လည်းဒတိုင်းတွေခတ်တာပါဝင်လုံခြုံရေးတွေတိုးမြှင့်ချထားဖို့အတွက်ခရိုင်အစိုးရကပန်ကြားထားပါတယ်